မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ2019ခုနှစ်နိုဝင်ဘာလ20ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်ဆောင်ရွက်ပေးပါမယ
်ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းကော်မတီရဲ့ဒီကနေ့ကြားနာပွဲမှာတော့ဥရောပသမ္မဂ EU ဆိုင်ရာသမ္မတကြီးထွက်ဆိုမှာဖြစ်ပါတယ်။တတိယကြိမ်အာရှခီးစဉ်အစဖြစ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဲမင်းကြီး Francis ဒီကနေ့ပဲထိုင်းနိုင်ငံကိုကြွလာပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်တော်စုညီငယ်ညီလာခံ21ရာစုပင်လုံစရုထအစည်းအဝေးကိုလာမယ့်နှစ်မတ်လအတွင်းမှာကျင်းပဖို့အစိုးရရဲ့ညီငယ်ကော်မရှင်အဖွဲ့ကအစုပြုထားတဲ့အကြောင်း
အဓိကတော့ကျွန်တော်ဒီစီဝေးကကျွန်တော်အစိုးရဘက်ကတောင်းဆိုတာဖြစ်ပါတယ်။မကြာခင်မှာ PPS စီဝေးကျင်းပဖို့ရှိတယ
်။နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထီပြောသွားတာပါ။သတင်းပြေဆိုမှုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူချင်းပြည်နယ်ပလဲဝါမြို့နယ်မြောက်ပိုင်းမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်နဲ့နေကင်ဖွဲ့အေးပြောခွင့်ရကပြောတဲ့အကြောင်း American သမ္မတ Donald Trump ကိုအရေးယူနိုင်ရေး Democratic Outlook တော်ကြားနာပွဲတွေဒုတိယအပတ်အဖြစ်မနေ့ကပြန်လည်ပြီးတော့စတင်တဲ့အကြောင်းစားတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြန်ပြက်တင်နဲ့ပတ်သက်လို့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာအရေးပါတဲ့တသိတူအဖြစ်ဥရောပသမ္မဂ EU ဆိုင်ရာသမ္မတကြီးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။သမ္မတကြီးကော်ရင်ဆွန်လန်ဟာဒီမိုကရက်ကိုယ်စားရေးဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးတသိအဖြစ်နဲ့ထွက်ဆိုမဲ့သူလည်းဖြစ်ပါတယ်။သမ္မတကြီးဆွန်လန်ဟာဇူလိုင်လလည်ကနေစက်တင်ဘာလလည်ထိသမ္မတထရန့်နဲ့အချိန်တိုမများစကားပြောခဲ့တဲ့အကြောင်းအစိုးရတသိတွေကထွက်ဆိုထားတဲ့အတွက်နိုင်ငံရေးပြန်ပြက်ထူးသမောင်းဂျိုးဘိုင်ဒင်ရဲ့တားဖြစ်သူဘော့ပေါ်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပြေးမဲ့အမေရိကန်ရဲ့စီးရဲကူညီကိုသမ္မတကဆန့်ကျင်ထားခဲ့သလားဆိုတာကိုပို့ပြီးသိလာကြရလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။စီးရဲကူညီဒေါ်လာ390တန်းကိုဆန့်ကျင်ထားတဲ့ကိစ္စနဲ့သမ္မတထရန့်ကစုံစမ်းစီရင်တဲ့ကိစ္စကိုဆက်နွယ်မှုရှိတဲ့အကြောင်းအစိုးရလွှတ်တော်မှာတကယ့်စုံစမ်းခြင်းမှာထွက်ဆိုချက်ကိုပြန်လည်ပြင်ဆင်ထားတဲ့အတွက်သမ္မတကြီးဆွန်လန်ပေါ်သမ္မတရဲ့ Republican Party လွှတ်တော်အမတ်တရအတိုက်ခံ Democratic Caucus တွေကပါပြင်းပြင်းထန်ထန်မင်းမထုတ်ချမဲ့အလားအလာတွေလည်းရှိနေပါတယ်။အော်တိုဘာလာတဲ့စစ်ဆေးချိန်မှာတော့ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်တွေကျွတ်တင်သတ်မှတ်ချက်ထားမထားဆိုတာသူမသိခဲ့တဲ့အကြောင်းထွက်ဆိုခဲ့တာပါ။ဒါမှမဟုတ်နိုဝင်ဘာ၄ရက်နေ့မှာတော့လွှတ်တော်ကိုပြင်ဆင်ချက်ဖြင့်ပြန်လည်ပေးပို့ပြီးတခြားသက်သေရဲ့ထွက်ဆိုချက်တွေအရသူပြန်သတိရရရှိရဲဆိုပြီးပြောဆိုခဲ့ပါတယ်။ဒေါ်နယ်ထရန့်ဖြစ်စေချင်လို့ယူကရိန်းကစုံစမ်းစစ်ဆေးမှုကိုတရားဝင်မလုပ်ဘူးဆိုရင်အမေရိကန်ကစီးရဲကူညီတွေပေးချင်မှပေးမယ်ဆိုတာယူကရိန်းသမ္မတရဲ့လက်ထောက်ထောက်ကိုသူပြောခဲ့ဘူးလေဆိုပြီးပြန်လည်ပြင်ဆင်ပြောဆိုခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံမှာဂျဟတ်ယင်ပြတ်ကျတဲ့အတွက်အမေရိကန်စစ်မှုရာနှစ်ယောက်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ပြောကြားခဲ့ပါတယ်။ဘာကြောင့်ဂျဟတ်ယင်ပြတ်ကျခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပြီးကနဦးတိရတဲ့အချက်တွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်ဘူးလို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်အရှေ့ပိုင်းလိုဂါနယ်ထဲမှာအမေရိကန်စစ်တပ်ရဲ့ချီနုတ်ဂျဟတ်ယင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေပြစ်ချခဲ့တယ်လို့တာလီဘန်တွေကအစောပိုင်းကတော့ပြောကြားပါတယ်။အဲ့ဒီဒေသမှာရှိတဲ့တာလီဘန်စခန်းတွေကိုဝင်ရောက်စီးနင်းဖို့ရောက်လာတဲ့ရဟတ်ယင်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့ဒီပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။အာဖဂန်နစ္စတန်စစ်ပွဲနဲ့ဆက်ဆက်ပြီးတည်ဆုံတဲ့အမေရိကန်စစ်သားအရေအတွက်ဟာအခုနှစ်အတွင်းမှာ18ရောက်ရှိသွားပြီဖြစ်ပါတယ်။တခြားသတင်းကတော့နိုင်ငံမြောက်ပိုင်းကွန်ဒူးစ်နယ်ထဲမှာစစ်တပ်အခြေစိုက်စခန်းတစ်ခုအပေါ်တာလီဘန်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်တပ်ဖွဲ့ဝင်73ယောက်ထက်မနည်းတေဆုံးခဲ့ပြီးတော့တော်တော်များများဒဏ်ရာရခဲ့ကြပါတယ်။စစ်စခန်းတွေကနေစစ်လက်နက်ပစ္စည်းတွေကိုလည်းရယူခဲ့တယ်လို့တာလီဘန်တွေကပြောပါတယ်ရှင်
။ယူရနိုင်ငံမှာတောက်ကြံတွေကစတင်ဖြစ်ပေါ်ခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေလူညွန်တပ်ဖွဲ့ရဲ့လက်ချက်နဲ့လူပေါင်း106ယောက်ထက်မနည်းတေဆုံးခဲ့တဲ့အကြောင်းနိုင်ငံကလူခွင့်လှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ဒါဆိုရင်လွန်ခဲ့တဲ့နှစ်နှစ်တုန်းကဆန္ဒပြပွဲတွေမှာတည်ဆုံးသူရေထွက်တဲ့၄ဆလောက်ပုံများနေတာပါ။မြန်မြန်ကိုရီးယားကျုံရသူတွေ၊အင်တာနက်လူမှုကွန်ရက်တွေ၊ဗီဒီယိုတွေနဲ့ပြပရောက် UN လူခွင့်ရလှရှားသူတွေရဲ့အစီရင်ခံစာတွေပေါ်အခြေခံပြီးဆန္ဒပြသူအနည်းဆုံး106ယောက်တည်ဆုံးကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းလန်ဒန်ခြေဆိုင် Amnesty International က UN နိုင်ငံဆိုင်ရာသုတေသီ ရဟဘခရင်းက VOE ကိုပြောပါရယ်မြေကြီးမြို့နယ်20ခုကတိစုံမှုတွေကိုမှတ်တမ်းတင်ခဲ့တာဖြစ်ပြီးဒီထဲမှာအနောက်ပိုင်းဒေသမြေကြီး9မြို့မှာတိစုံမှုအများဆုံးဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါစင်နေတုန်းကဆန္ဒပြပွဲအတွင်းလူမျိုးတက်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူအနည်းဆုံး9ယောက်တိစုံခဲ့တာကိုလည်း VOE ဖတ်ရှင်းဌာနကတိကျတည်ပြထားပါတယ်ဖော်ပြနေတာစတင်ခဲ့ပြီးမြေပေါင်းဒါဇင်နဲ့ချီပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲအတွင်းလူမျိုးတက်ဖွဲ့တူပါဝင်လူများပြတည်ဆုံးခဲ့ကြောင်းလဲနိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြကြကြတာပါဒါမှမဟုတ်ဆန္ဒပြသူတွေကထိခိုက်တည်ဆုံးသူတွေနဲ့ဖမ်းဆီးထားသူတွေအတွက်ကတော့အစိုးရကအတိအကျမပြောပါဘူးနိုင်ငံပိုင်ရုံးမြင့်ဆန်ချာမှာတော့အစိုးရကိုလူလာတဲ့ဆန္ဒပြပွဲပုံတွေကိုလည်းထုတ်လွှင့်ပြသခဲ့ကြပါတယ်ဆန္ဒပြပွဲကဓာတ်ပုံတွေနဲ့သတင်းတွေကိုပြင်ပကဘာကိုမပေါချားစေဖို့အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုလည်းဆက်လက်ဖြတ်တောက်ထားပါတယ်
ဒီရက်နိုင်ငံဘက်တက်မြို့လယ်မှာညလုံးပေါင်းအထူးကြုံအတွင်းဆန္ဒပြသူ28ယောက်ထက်မနည်းတရားရခဲ့တယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်မြို့လယ်ကအာဟရာတံတားနာမှာဒီနေ့ဗုဒ္ဓဟူးနေ့မနေ့4နိုင်နဲ့5နိုင်ကြားမှာပဋိပက္ခဖြစ်ခဲ့တာပါအစိုးရရုံးတွေနိုင်ငံသားတန်ရုံးတွေရှိလို့အခိုင်အမာလုံခြုံရေးယူထားတဲ့အစိုးရအောင်နေမြေ Green Zone လေးကိုဆန္ဒပြသူတွေဝင်ရောက်ဖို့ကြိုးစားတဲ့အတွက်အီရတ်လုံခြုံရေးတွေကမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲခဲ့ပါရယ်လုံခြုံရေးတွေချထားတဲ့အာရာတဒားရဲ့နောက်တစ်ဖက်ချမ်းကိုတော့ဆန္ဒပြသူတွေကနေရာယူခဲ့ကြပါတယ်။ရေနံပေါ်ကျွယ်သွားတဲ့အီရတ်နိုင်ငံမှာအစိုးရရဲ့အကတိလိုက်စားမှုတွေညံဖင်းတဲ့ဝန်ဆောင်မှုတွေကိုမကျေနပ်ကြတဲ့အတွက်တောင်းနေချီတဲ့ပြည်သူတွေအောက်တိုဘာ1ရက်နေ့ကစပြီးတော့ဆန္ဒပြခဲ့ရတာကမတည်ငြိမ်မှုတွေဖြစ်နေတာပါ။အဲ့ဒီထဲကဆန္ဒပြသူ320ထက်မနည်းသေဆုံးခဲ့တယ်လို့ထောင်နေချီထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။
VOE American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ VOE American သံမြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘုရားဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ဒီကနေ့ပဲကြွလာပါတယ်။ဘန်ကောက်မြို့ကဒမောင်းပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့အချိန်မှာတော့အာဂျင်တီးနားနိုင်ငံကဝန်ဝင်ညီမလည်းဖြစ်ငွေငွေချင်းလည်းဖြစ်တဲ့အသက်89နှစ်အရွယ်တီလာယင်စစ်စတာအန်နာရိုစာစီဘိုရီကနွေနွေထွေထွေလှုပ်ဆက်ကြိုဆိုခဲ့တာပါ။1984ခုနှစ်တုန်းကပုံရမ်းမင်းဒုတိယမြောက်ဂျွန်ပေါ်ရဲ့ခီးစဉ်ပြီးပထမဆုံးအချိန်ထိုင်းနိုင်ငံကိုပုံရမ်းမင်းကြွလာတဲ့ခီးစဉ်လည်းဖြစ်ပါတယ်။လက်ရှိလူဦးရေ69သန်းကျော်ရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းလောက်သာရှိတဲ့ကက်သလစ်ခရစ်ယာန်တွေရဲ့ပထမဆုံးသာသနာပြုတွေရောက်လာခဲ့တဲ့အနှစ်350ပြည့်အထိတ်မှတ်နဲ့တိုက်ဆက်ပြီးပုံရမ်းမင်းကြွလာတယ်လည်းဖြစ်ပါတယ်။ပုံရမ်းမင်းကြီးဖရန်စစ်စာမနက်ဖြန်မှာတော့ထိုင်းပြည်မဟာဝစီယာလောင်ကွန်ဝန်ကြီးချုပ်ပရိုချန်ဟိုချထိုင်းနိုင်ငံဗုဒ္ဓဘာသာဌာနပိုင်ဆရာတော်တို့နဲ့တွေ့ဆုံပြီးဘန်ကောက်မြို့ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းစီစဉ်ထားပါတယ်။တောင်ချာနေမှာတော့ဘန်ကောက်မြို့ကကက်သီဒရယ်ဘုရားကျောင်းမှာတရားဟောကြားအောင်မှာပါ။ဒီနောက်မှာတော့ပုံရံမင်းကြီးဖရန်စစ်စာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ခံပြီးအချိန်မှာအမေရိကန်ကအနုပြည်ပုံနဲ့တိုက်ခိုက်ကခံခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ပုံရံမင်းကြီးကဒီအချိန်မတိုင်ခင်မှာလည်းအာရှခီးစဉ်တစ်ခုထွက်ခဲ့ပူပါတယ်။ပထမချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေကိုကြွရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကြွရောက်ခဲ့တာပ
ါထိုင်းနိုင်ငံမှာပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုတဲ့အတိုက်ခံနိုင်ငံရေးခေါင်းဆောင်တာနက်တွန်ဂျန်ရွန်ကရွန်ကစ်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တဲ့အတွက်လွှတ်တော်အမတ်တာဝန်ယူခွင့်မရှိဘူးလို့ဖွဲ့စည်းပုံတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်မတ်လမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မှတ်ပုံတင်ခဲ့တဲ့အချိန်ကတာနက်တွန်ဟာသတင်းမီဒီယာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာကြောင့်အပြစ်ရှိတယ်လို့ဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ခဲ့တာပါ။တာနက်တွန်ကတော့ဒီဆဆွဲချက်တွေကိုငင်းဆန်ပြီးနောက်ဆုံးသတ်မှတ်ရမတိုင်ခင်တည်းကသူ့ရဲ့အစုရှယ်ယာတွေကိုရောင်းချခဲ့တယ်လို့ပြောပါရယ်။ထိုင်းနိုင်ငံရဲ့2019ခုနှစ်ဖွဲ့စည်းပုံဥပဒေထဲမှာသတင်းမီဒီယာနဲ့ထုတ်ဝေရေးလုပ်ငန်းပိုင်ရှင်တွေဒါမှမဟုတ်အစုရှယ်ယာပိုင်ဆိုင်သူတွေလွှတ်တော်အမတ်အရွေးပိုင်ခွင့်မရှိဘူးလို့ကြားထန့်ထားပါရယ်။တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက် Future Forward Party အနေနဲ့ရှေ့ဆက်တိုက်ပွဲဝင်သွားမယ်လို့သူရဲ့ထောက်ခံသူတွေကိုတာနက်တွန်ကပြောကြားပါတယ်။ Future Forward ဆိုတဲ့ Progressive Party ခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်တာနက်တွန်ဟာမလရွေးကောက်ပွဲတွေမတိုင်ခင်တုန်းကအာနာသိန်းခေါင်းဆောင်ပရယုတ်ချန်အိုချာကိုအဓိကစိန်ခေါ်မဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်တယောက်အနေနဲ့ထွက်ပေါ်လာသူဖြစ်ပါတယ်။ရွေးကောက်ပွဲမှာလည်းသူရဲ့ပါတီကတတိယမဲအများဆုံးရရှိခဲ့ပါတယ်။ ဒီနေ့ကတော့ကျွန်တော်တို့ဒီဒီဝေးကကျွန်တော်အစိုးရဘက်ကတောင်းဆိုတာဖြစ်ပါတယ်။နိုင်ငံရေးမှာစစ်တပ်ပါဝင်လာတဲ့အပေါ်အပြင်းထန်ဝေဖန်သူတာနတော်ဟာမဲဆန္ဒရှင်လူငယ်တွေရဲ့ထောက်ခံမှုကိုတော်တော်လေးရထားသူဖြစ်ပါတယ်။မလာရွေးကောက်ပွဲတုန်းကတော့စစ်တပ်လူလာတဲ့ပါတီကအနိုင်ရရှိခဲ့ပါတယ်။
အမေရိကန်ကစီးပွားရေးဆိုင်ရာအထူးအခွင့်အရေးပေးထားတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမကာကွယ်ရင်ပေးထားတဲ့အထူးအခွင့်အရေးကိုပြန်ရုပ်သိမ်းရေးပါဝင်တဲ့ဥပဒေကိုအမေရိကန်ထက်လွတ်တော်မှာအတည်ပြုခဲ့တဲ့အပေါ်မှာတရုတ်ဆိုရာကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေချမ်းထဲမှာမျက်ရည်ယိုပုံးတွေရာပါကြ
ကျောင်းတက်ရမှာဖြစ်ပါတယ်အခုလိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်တရုတ်ကပြင်းထန်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံသားဒူဝင်ကြီးမာဂျောင်ယူကအမေရိကန်တန်ယုံတာဝန်ခံဝီလျံကလိုင်းကိုဆင့်ခေါ်ပြီးတော့ဒီဥပဒေအတိမဖြစ်အောင်တားဆီးပေးဖို့တောင်းဆိုခဲ့ပါတယ်တကယ်လို့ဒီဥပဒေကိုအမေရိကန်ကပြဋ္ဌာန်းခဲ့မယ်ဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှ
ဘုဒ္ဓဦးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုလို့ပြောပြပေးခဲ့တာပါအခုလက်မေးနေတဲ့ရေဒီယိုဒိုင်းထုတ်လွှင့်အစီအစဉ်ကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မြောက်ပိုင်းမှာမနေ့ကတိုက်ပွဲဖြစ်ပွားပြီးတပ်မတော်သား73ဦးဖမ်းမိထားတယ်လို့ရခိုင်နယ်နဲ့ကင်အဖွဲ့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်မနေ့ကပလဲဝါဘက်မှာတိုက်ပွဲဖြစ်တာမရှိသလို AA ဘက်ကသတင်းမှားတွေထုတ်ပြန်နေတာဖြစ်တယ်လို့လည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင
်ရှင်းပြနေပလဲဝါမျိုးကော်ရမရှောင်းအနောက်ဘက်တောင်တန်းမှာမနေ့ကတပ်မတော်နဲ့ AA ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့ပြီးအရာခံဘူတယောက်နဲ့ဘူတယောက်ပါဝင်တပ်မတော်သား73ဦးကိုဖမ်းဆီးထားတယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်
နိုဝင်ဘာလ16ရက်နေ့မှာပဲဒီဗလဲဝါမြို့နယ်ပကဝါရွာရဲ့တောင်ဖက်ပေါ့နော်3ကီလိုမီတာခွဲအကျော်လောက်မှာရှိတယ်ဒီကာရမရှောင်းရဲ့ဒီအနောက်ဖက်ကတောင်တန်းမှာဒီကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုဒီထိုးစစ်ဆင်တိုက်ခိုက်လာတဲ့ဒီဗမာစစ်တပ်ရဲ့ဟိုတမ89လောက်ခံခမ313နဲ့နေပြီးတော့ကျွန်တော်တို့ဟိုအပြင်းထန်တိုက်ပွဲဖြစ်တာရှိတယ်ဟိုတိုက်ပွဲဖြစ်တာကတော့နေ့လေတနားကြီးမှာစဖြစ်တာဗျ။နော်နေ့လေတနားကြီးကနေပြီးတော့ဟိုတနားကြီးခွေးလောက်ဒီပေါ့နော်အဲ့ဒီမှာတိုက်ပွဲပြင်းထန်ဖြစ်တယ်။ဟိုတနားကြီးခွေးလောက်မှာတော့တိုက်ပွဲရပ်သွားတာပေါ့နော်။အဲအဲ့ဒီဟိုတိုက်ပွဲအတွင်းမှာရန်သူဘက်ကနေပြီးတော့ကိုဦးကြဆုံးပြီးတော့ဒီလက်နဲ့ရှက်အញ្ញန်ခံတာကတော့ဟိုဆေးသုံးဦးရှိတယ်ဗျ။အဲ့ဒီဆေးသုံးဦးထဲမှာအရာခံဘိုးတူဦးရဲ့နောက်ဘိုးတူဦးရဲ့ပေါ့နော်။အဲ့ဒီဟိုအရာရှိနှစ်ယောက်ပါတယ်။ဟိုပြီးလို့ရှိရင်ဟိုလက်နဲ့ဆေးလေးလေးသိမ်းစီရမိတယ်။ဟိုနောက်ပြီးတော့ဒီခရမီကြောက်တွေစေသုံးဆောင်ပစ္စည်းတွေလည်းကျွန်တော်တို့ဒီအများပြသိမ်းဆည်းရမိတာရှိတယ်ဟိုအခုဒီကျွန်တော်တို့ဒီစစ်မြေပြင်ကဖမ်းဆီးရမိထားတယ်အဲ့ဒီစေသုံးပန်းစေသုံးဦးကိုတော့ဒီကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီစေသုံးပန်းဆိုင်ရာစီမင်းစည်းကမ်းဥပဒေတွေနောက်ဒီနိုင်ငံတကာစေသုံးပန်းဥပဒေတွေနဲ့အညီနော်ကျွန်တော်တို့ဒီကောင်းအောင်ပုံမှန်ပဲဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ
်တမတော်ဖက်ကတော့မနေ့ကမြေပုံမျိုးနဲ့ရောရှောင်းဖက်မှာတိုက်ပွဲဖြစ်ပေါ်တာရှိပြီးပလောဝဖက်မှာတော့ဗာတိုက်ပွဲမှမရှိသလိုအဲအဖွဲ့ကတတိယမားတွေထောက်ပြနေတာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ထံတွေချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးကပြောပါတယ
်။ဟောအဲ့ဒီထောက်ပြခြင်းကထောက်ပြခြင်းကမှားမယ်လို့လည်းကျွန်တော်ပြောခဲ့တယ်။နောက်ကိုယ်ရင်တော့အအောင်လို့သူပေါင်းဆက်ပေါင်းအကုန်လျှောက်ပြထားတဲ့ဟာကြီး။အကျိုးမရှိဘူး။မနေ့ကတော့ဘလောက်မှမရောက်ချာမှာတိုက်ဝဲဖြစ်တာလည်းမရှိဘူး။တန်းကြရမရှိဘူး။အဲ့ဒါကိုပြောနေ။မနေ့ကဖြစ်တာကမနေ့ကဖြစ်တာကဟောလားမြေပေါ်မျိုးနယ်တွေကရောကြောင်းတရားဝင်းပြန်ပါပဲ။ဟောလားဥစ္စာကြီးရန်ဟိုသွားတဲ့အခါမှာဆဲပိုင်းနှလုံးဆဲကြရတာရှိတယ်။ကားနည်းချိန်ကြသွားတယ်ကားနည်းပြတ်သွားတယ်လူငယ်ဟာစစ်တီနေအောင်တော့လောက်တရားရတယ်ဒါပဲရှိတယ
်အခုရပိုင်းတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်မနေ့ကလည်းမြေပုံမျိုးနဲ့ရောရှောင်းနီးမှာလေရင်တွေနဲ့ပြစ်ခတ်နေတာရှိပြီးကြောက်တော်မျိုးနဲ့အပေါဝါကြီးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရတယ်လို့ဆိုပါတယ် Tabene, Tamdo Pega, Adilo, Taika, Kayashi, Michijang, and now Bantan Sitana shall be Okuya, Bumungi, Winzo, Uga, Niso Vare, Tikine Male, Pudidon Pema, Lena Giru, Nepikani Rajang, Turun in a Chowline, Yarelo, Tita Kanya, Piovare. The kind of bite I would in my Yatari, Sifa Sanya Tawan Shidure, the Shatana Sanya Riale, Machakana Suru, Napa Pensi Sisidago, Kane Jayabare. Tamno Fagale, Longshuya Yatarigo, Pensi Sisidari Shinidro, Shikan Lenakan, E. Fuyale, Sifa Sanya Tawan Shidu Dene, Lodo Mad Ugo, Pensi Darele, Losan Nivare.
Got the 19 people Taraba. A Kusapira Nasia made three Lamaro. Pirangzu Ninya Nilakan, Setiazu Pinlons Ruta, Siwigo, Lamene Mala de Machimbabu, Suya Ninya Commission, Puega Soup Utapiro, NC Lema Yutai, Dina Lenakain Rebecaro, D. Soup Ujago, Dizema Patama Petrima, Suni P. Bibu Shinivare, Dream P. Songo, Viewing Mima Bindrina Gomuzo, Gathering People Tavarishim.
Okay, Nepakuzleria, Sunu Buego, Tiling and Chima Muma, Menesena Igani, Nigginson and IT, Sunu Gera, Chipare. Digani Sunu Buemaro, Suya Bega, Lame Nima, Pirantu Nijan Nilaga, Naseti Azu Peno, Siwi, Chimba Nayi, Supuja, Nangano Damrayo, Winji Tana, Nujai Mujo, Uzo Tega, Siwi Pit, Rinza Shinlin Buema, Akulo, Pio Bare.
Naga Upe Ponga, Blue Bajam Lever, Tangaibo, a Jamie Supuja, Sua Supuja. ဥပမာအားဖြင့်ကျွန်တော်တို့ဒီမတ်လာပေါ့နော်မတ်လာချမ်းလို့နေနောက်ပိုင်းဟိုဒါချမ်းလို့နေနောက်ပိုင်းပေါ့အဲ့ဒီပိုင်းမှာကျင်းပနိုင်ဖို့ဒါဆိုတာအဆုပြုချက်နေလို့ကျွန်တော်ဆိုပြတာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ဒီစီဝေးကကျွန်တော်အစိုးရဘက်ကတောင်းဆိုတာဖြစ်ပါတယ်မကြခင်မှာပြည်ရဲ့ဒီစီဝေးကျင်းပဖို့ရှိတယ်ဒီပြည်ရဲ့စီမှာကျွန်တော်ကြိုင်ရှင်အစီဝေးအများဆုံးစတင်နိုင်ရေးအ
JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆက်ဆဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုအရင်ကျင်းပရမှာဖြစ်ပါတယ်။ JICM အစည်းအဝေးကျင်းပရေးအတွက်ဒီဇင်ဘာလပထမပတ်လောက်မှာကျင်းပမယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ PPSD ခေါ်ငင်းချင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကဆွေးနွေးဖို့ရှိနေပါတယ်။အစိုးရငင်းချမ်းရေးကော်မရှင်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေစီကိုဆက်လက်တင်ပြသွားမယ်လို့လက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောပါတယ်
။စစ်စစ် GICM ဆွေးနွေးပွဲဖြစ်ဖို့ကိုကျွန်တော်တို့ကအခုနှစ်ဖက်ကအလုပ်ဖွဲ့များသဘောတူကြတယ်။ဒါကတော့ကျွန်တော်တို့ဆုံးဖြတ်ချက်ချလို့မရဘူး။ PPSC မှာကျွန်တော်တင်တယ်။ PPSC ကတော့လာမယ့်ဒီဇင်ဘာ2 3 4မှာထိုင်မယ်။အသေးစိတ်ပါလို့မယ်။နောက်တော့ဆွေးရအတင်ပြထားတဲ့ GICM စည်းဝေးကိုဒီဇင်ဘာလ18ရက်ကမှလုပ်ဖို့အတွက်တော့ဒါကကျွန်တော်တင်ပြမှာပေါ့
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာ RCSS ဥက္ကဋ္ဌရဲ့ခီးစဉ်အစဉ်မပြေဖြစ်ခဲ့တာတွေကိုလည်းထပ်မံဆွေးနွေးပြီးနောက်ပိုင်းဆွေးနွေးပွဲတွေမှာခေါင်းဆောင်တွေရဲ့ခီးစဉ်ကိုပါထည့်သွင်းညှိနှိုင်းကြဖို့နဲ့တဖွဲ့ချင်းစီကြုံတွေ့နေရတဲ့အခက်အခဲတွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့အစိုးရလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာအခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်မနေ့ကမှတော့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာကရင်မျိုးသားအစည်းအရုံး KNU နဲ့ထပ်မံတွေ့ဆုံဖို့ရှိနေပါတယ
်။ကိုမိုးစိုးသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းနိုင်ငံအနှိတ်ခမ်းတစ်ခုမှာအမျိုးသမီး80ကျော်ကိုပြည်တစားဖြေခိုင်းစေခဲ့သူတွေကိုပြည်ထောင်ချမှတ်လိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ထိုင်းနိုင်ငံဗန်ကောက်မြို့ကနာမည်ကြီးအနှိတ်ခမ်း Victoria's Secret အနှိတ်ခမ်းမှာမြန်မာနိုင်ငံသူအများစုပါဝင်တဲ့အမျိုးသမီး80ကျော်ကိုပြည်တစာဖြေခိုင်းစေခဲ့တဲ့2018ခုနှစ်ကအမှုမှာပါဝင်ခဲ့တဲ့အဓိကတရားခဏ2ဦးကိုနိုဝင်ဘာ19ရက်နေ့ကထောင်ဒဏ်120ပြည်ဒဏ်ချလိုက်ပါတယ်။အဲ့ဒီအချိန်တုန်းကအသက်မပြည့်ဘဲနဲ့ပြည်တစာဖြေခိုင်းစေခံခဲ့ရသူအမျိုးသမီး2ဦးကိုလည်းရော်ကြီးပေးဖို့တရားရုံးကအမိန့်ချလိုက်ပါတယ်။အပြည့်အစုံကိုတော့ထိုင်းချီဆိုင် VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ရချတာတရားရုံးကနေVictoria Secret မာဆက်ပါလာအနှိတ်ခမ်းအဲ့တူစည်ရီတရားခဏဦးဖြစ်တဲ့အသက်49နှစ်အရွယ်ဒိုင်မာနတ်နဲ့အသက်53နှစ်အရွယ်နိုင်စုံချိုင်းတို့ကိုလူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေအရအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ19ရက်နေ့ကနှစ်ရှည်ပြည်တံနေချမှတ်လိုက်တာဖြစ်ပါတယ်ဒီတရားခဏဦးကိုတော့1996ခုနှစ်ကလေးငယ်များပြည်ထစာဖြစ်ခိုင်းစေမှုကာကွယ်ရေးပုံမှန်6နဲ့2008ခုနှစ်လူကုန်ကူးမှုတိုက်ခိုက်ရေးဥပဒေနဲ့တရားစွဲခဲ့တာပါဒီတရားခဏဦးဟာအမှုကိုဝန်ခံခဲ့လို့ပြည်ထံမှတက်ွက်ကြခံဖို့အတွက်နှစ်60လျှော့ပေးခဲ့ပါတယ်ရုံးတင်တရားစွဲဆိုခံရသူနောက်ထပ်9ဦးကတော့အပြစ်ရှိကြောင်းကိုဝန်မခံဘဲငြင်းဆိုပြီးအမှုကိုဆက်လက်ရင်ဆိုင်နေဆဲဖြစ်ပါတယ်အနှိတ်ခမ်းပိုင်ရှင်ကတော့ ဒီကနေ့ကျွန်တော်တို့ကအခုလိုရှင်းပြခဲ့ပါတယ်။တရားမရင်ဆိုင်ပဲထွက်ပြေးသွားခဲ့လို့တရားခံပြေးဖြစ်တဲ့ဖန်ဝရန်ထုတ်ထားပါတယ်။ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့
ဒီအချက်ခံနိုင်ခဲ့တာနဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပါဝင်တဲ့သူတွေကိုစုံစမ်းစစ်ဆေးမှုတွေအကြာကြီးလုပ်ရပါတယ်။မျက်မြင်သက်သေတွေနဲ့တရားခံတွေကိုအချိန်ယူပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရတယ်။ပါဝင်တဲ့သူတွေကိုဇက်တိုက်ရေးယူဖော်ထုတ်မှုတွေလုပ်ခဲ့ရပါတယ်။အနှိတ်ခမ်းပိုင်ရှင်ကတော့ထွက်ပြေးသွားလို့ သူ့ကိုဝရမ်းပြေးဖြစ်ကြေညာထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။2018ခုနှစ်ဇန်နဝါရီလ12ရက်နေ့ကဘန်ကောက်မြို့ရချတာလမ်းမကြီးမှာဖွင့်ထားတဲ့နာမည်ကြီးအနှိတ်ခမ်းကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ ဒီအမှုဟာနှစ်နှစ်နီးပါးကြာမှအဓိကတရားခံတွေကိုရေးယူနိုင်ခဲ့တာဖြစ်ပါတယ်။2018ခုနှစ်တုန်းကဝင်ရောက်စစ်ဆေးဖမ်းဆီးစဉ်တုန်းကတော့မြန်မာနိုင်ငံသူအများစုပါဝင်တဲ့အနှိတ်သမ60ကျော်မှာအသက်15နှစ်အောက်မြန်မာမိန်းကလေး၉ဦးပါဝင်ပြီးနေဆက်ဒေသကနေခေါ်လာပြီးအတင်းအကျပ်ပြစ်ဒဏ်တွေအဖြစ်ခိုင်းစေခံရတာကိုစစ်ဆေးတွေ့ရှိခဲ့ကြောင်းဒီရက်ဆိုင်ကစစ်ဆေးဖော်ထုတ်ခဲ့တာပါ ပြည်သူအဖြစ်ခိုင်းစီခံထားရမှုတွေအတွက်ညှိနှိုင်းခြင်းဖြစ်တဲ့ဥပဒေထိုင်းစံဝင်ရှစ်တောင်းပေးဖို့အတွက်တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ထိုင်းရနာပိုင်းနဲ့အရာရှိတွေလူ၂၀ကျော်ပါဝင်ပတ်သက်နေတဲ့ဒီအမှုမှာထိုင်းနိုင်ငံကအစိုးရဝန်ထမ်းအရာရှိတွေကိုလည်းဒီအမှုဖြစ်ပြီးတဲ့နောက်စစ်ဆေးအရေးယူခဲ့ပါတယ်ရှင်။
ပြည်ရင်းမြစ်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်မာရုံမြင့်တန်ကြားလိုင်းမှာကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့မှာနေမှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည င်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါရဲ့ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။VOA American တန်ရဲ့ဗုဒ္ဓဟူးညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့ American နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ American သမ္မတ Donald Trump ကိုအရေးယူနိုင်ရေးဒီမိုကရက်အောက်လွှတ်တော်ကြားနာပွဲဒုတိယပတ်အဖြစ်အင်္ဂါနေ့မှပြန်ပြီးတော့စတင်လိုက်ပါတယ်။ဒီကြားနာပွဲမှာအရေးကြီးဆုံးသက်သေပြီးလာပြီးတော့ထွက်ဆိုဖို့ရှိနေသေးတဲ့အကြောင်းလွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါရှင်။
ဒီကနေ့ပေါ်ထုံးနေကတော့လက်ရှိစုံစမ်းစစ်ဆေးမှုမှာအဓိကကြားရတဲ့နေဖြစ်ပြီးအရေးအကြီးဆုံးသက်သေရထက်ကတရားအပဝင်ဖြစ်တဲ့ဥရောပသမဂ္ဂ EU ဆိုင်ရာ American သံအမတ်ကြီး Gordon Sondland ထွက်ဆိုမှဖြစ်ပါတယ်။ပုံမှန်မဟုတ်တဲ့တန်မာရင်းနှီးလန့်နဲ့လုတ်ကိုင်းခဲ့တဲ့ဆိုပြီးဆွဆွဲခံရတဲ့သမ္မတ Donald Trump ရဲ့အဆောင်အချက်တွေနဲ့ပတ်သက်ပြီးတော့ Mr. Sondland ထွက်ဆိုမှပါအမျိုးသားလုံခြုံရေးကောင်စီရဲ့ဥရောပရေးရာညွှန်ကြားရေးမှူးဖြစ်တဲ့ဒုတိယဗိုလ်မှူးကြီး Alexandra Vindman ကအခုလိုထွက်ဆိုခဲ့ပါတယ်
။ Moni Ambassador Sondland
သမ္မတနဲ့အင်ဂျီလိုမှာတွေ့ဆုံဆွေးနွေးမှုအတွက်အင်ဂျီလိုကလူလာနေတဲ့စုံစမ်းထောက်လှမ်းမှုတွေကိုယူကရိန်းဘက်ကလုပ်ပေးဖို့လိုတယ်လို့တာမတ်ကြီးဆုံလန်းကပြောဆိုခဲ့ပါတယ
်။မနေ့အင်္ဂါနေ့ကထွက်ဆိုခဲ့တဲ့တက်သေးလေးဦးထက်ကလက်ရှိစုံစမ်းစစ်ဆေးမှုမှာအထူးကြကြတဲ့ဗင်မန်ကလည်းသမ္မတထရမ့်နဲ့သမ္မတဇယ်လန်စကီတို့ရဲ့ဇူလိုင်လ25ရက်နေ့ကတယ်လီဖုန်းပြောဆိုမှုနဲ့ပတ်သက်လို့ထွက်ဆိုသွားတာပါ။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုသုံးသပ်ပါတယ်။
သူရဲ့နိုင်ငံရေးပြည်မဲ့တယောက်ကိုစုံစမ်းထောက်လှမ်းပေးဖို့ပြည်ပကောင်းဆောင်တူအပေါ်ဖိအားပေးဖို့လှုပ်လာတာဟာသမ္မတထရမ့်အနေနဲ့နိုင်ငံအကျိုးထဲသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအကျိုးမြတ်ကိုရှေ့တန်းတင်လိုက်တာပါ
။ကြားနာပွဲမှာလာရောက်ထွက်ဆိုခဲ့ကြတဲ့သူ့သမ္မတမိုက်ပန့်ရဲ့အကြံပေးတွေဖြစ်ကြတဲ့ဂျင်နီဖာဝီလျံစ်နဲ့ဗင်မန်တို့ကလည်းသမ္မတထရမ့်ရဲ့ဒီလိုရအပေါ်ဆိုရင်ကြောင့်ပြောဆိုခဲ့တာပ
ါ I found the July 25th phone call unusual
ဇူလိုင်လ25ရက်နေ့ကတယ်လီဖုန်းပြောဆိုမှုကပုံမှန်မဟုတ်ပါဘူးကျမလေးလာစောင့်ကြည့်ခဲ့တဲ့တခြားအမေရိကန်သမ္မတတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့လည်းဆန့်ကျင်ဘက်ဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုတော့ဒီတယ်လီဖုန်းပြောဆိုမှုတွေမှာအမေရိကန်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေပါဝင်နေလို့ပဲဖြစ်ပါတယ်
ဒုတိယဗိုလ်မှူးကြီး Vindman ကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့အဆိုရင်ချက်ကိုသူ့အထက်အရာရှိကိုတင်ပြခဲ့တာပါ
It is improper for the President of the United States to demand a foreign government.
American Tamarani ne tu nange yi pyan pet tu ko song san bi bu phi ba su ya ko taung su ra ma tin do ba wu. 2006 yu kaw pwe ma Ukraine ga pa ma patat mu shi ke da la su ra ko yo. Dutiya Tamarani haung Joe Biden do ta pha ko song san bu twat ba. Ukraine bet ga lou khe me so yin da ha bet lite de lou ya phit ne de be tet yaw ba de. Da so yin no Ukraine ni ne American Party 2 ya slong ye thauk khat mu ko song shong twa ma wa. Naw pi lo di lou ya ga American myu da lu nyu yi ko a ne si de pyin ဒီသာတွင်ရုရှားရဲ့နီးပြူဟာတွေကိုပါအားကောင်းလာစေမှာပါအင်ပြူရောကထုတ်ပြန်လိုက်တဲ့တမနာထရမ့်ရဲ့ဖုန်းပြောဆိုချက်နဲ့ပတ်သက်ပြီးတော့ရီပပ်ဘလစ်ကန်အမတ်ဂျင်ဂျော်ဒန်ကအခုလိုကောက်ွယ်ပြောဆိုပါတယ်
ဟုတ်ကဲ့ရှင်းပြပါမယ်။အမဘူးရောက်ကြားခဲ့ရရှင်ဒီကအဆင့်ပြန်ပြောပြရဆိုပြီးဒီလိုကပြောကြပါတယ်။အခုလိုစုံစမ်းမင်းမြတ်နေတာရှက်စရာကောင်းတဲ့ကိစ္စပါ။တိုင်းပြည်နဲ့တိုက်ခါကြပါတယ်။ကတ်ဖော်ကာကတော့အခုလိုထွက်ဆိုပါတယ်။
ယူကရိန်းကိုပေးမဲ့ဒေါ်လာ3000လျာနေပါရှိတဲ့အမေရိကန်စီးရဲ့အကူအညီတွေဟာဘိုင်ဒန်တို့တာအဖအကိုစုံစမ်းပေးဖို့ကိစ္စနဲ့ဆက်စပ်ပတ်သက်နေပါတယ်လို့တက်အမကြီးဆောင်းလင်းကကနအူးထွက်ဆိုချက်ကိုပြင်ဆင်ပြီးတော့ဖြေကြားထားတာပါ။မစ္စတာဆောင်းလင်းရဲ့အခုလိုပြင်ဆင်ထွက်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီမိုကရက်အမတ်တွေကဒီကနေ့ဂျင်းဒီမေးမြန်းကြပါလိမ့်ဖြစ်ပါတယ်ရှင်။
နန်းအောင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။ညာကိုးနိုင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးပြန်ပတ်တည်နဲ့ပတ်သက်တဲ့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတဲ့ဆက်ဆွဲခြင်းနဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်ရေးကော်မတီမှာအရေးပါတဲ့သက်သေသူအဖြစ်ဥရောပသမဂ္ဂ EU ဆိုင်ရာသံမှတ်ကြီးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာရဟယင်တစဉ်ဖြစ်ကြတဲ့အတွက်အမေရိကန်စစ်မှုရနှစ်ယောက်တည်ဆုံသွားတဲ့ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဘာကြောင့်ရဟယင်ဖြစ်ကြတယ်လဲဆိုတာကိုတော့စုံစမ်းနေစဖြစ်ပြီးကနဦးတီးရတဲ့ချက်လက်တွေကရန်သူဘက်ကပြစ်ခတ်မှုမဟုတ်တဲ့ကြောင်းစစ်တပ်ရဲ့ကြီးညာချက်ကဖော်ပြထားပါတယ်။ ယူအန်နိုင်ငံမှာတောက်ချာနေကစတင်ဖြစ်ပွားခဲ့တဲ့အဆိုးအဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူမျိုးတပ်ဖွဲ့ရဲ့လက်ချက်နဲ့လူပေါင်း100ချောက်အထက်မှနေသေဆုံးသွားတဲ့အကြောင်းနိုင်ငံတကာလူခွင့်ရေလှုပ်ရှားမှုဖော်ကူပြတဲ့
အမ်နက်စတီအင်တာနက်ရှင်နယ်ကပြောဆိုလိုက်ပါတယ်။ဒါဆိုရင်တော့လွန်ခဲ့တဲ့နှစ်နှစ်တုန်းကဆန္ဒပြပွဲတွေအတွင်းသေဆုံးသူရေအတွက်တည်းလေး၄ဆလောက်ပုံများနေရတယ်ဖြစ်ပါတယ်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ ဒီနေ့ညနေပိုင်းအစီအစဉ်လေးကိုလှိုင်းတူမီတာ16.25ကနေထုတ်လွှင့်ပေးခဲ့တာပါ။
This program has come to you from the Voice of America, Washington.
Thank you.